ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူခရိုင်စနဲမြို့ရဲစခန်းမှုကိုရခိုင်လက်နက်ကိုင် AA အဖွဲ့ဖက်ကဖမ်းဆီးသွားပြီးတဲ့နောက်စနဲမြို့ဒေသခံ၈ဦးကိုစစ်ကောင်စီကဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့စနဲမြို့တစ်ခုလုံးမှာလမ်းသွာလမ်းလာတွေလည်းမရှိသလိုဈေးဆိုင်တွေအကုန်လုံးကိုပိတ်ထားကြတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ရန်ကုန်ကလာတဲ့တင်ကိုခင်မောင်စိုးမင်းကပြောပြထားပါတယ်။
ရခိုင်ပြည်နယ်ကြောက်ဖြူခရိုင်စနဲမြို့မှာတနင်္ဂနွေနေ့မနေ့ပိုင်းကအရက်ဝက်နဲ့ဈေးလာဝယ်တဲ့ရဲစခန်းမှုကိုရခိုင်လက်နက်ကိုင် AA အဖွဲ့ကဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောကြပါတယ်။အဲဒီနောက်စနဲမြို့ပေါ်နဲ့အနီးရှိကျေးရွာတချို့ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးဒေသခံတချို့ကိုဖမ်းဆီးစစ်ဆေးခဲ့ပါတယ်။ဖမ်းဆီးစစ်ဆေးခံရသူတွေကတချို့ကိုပြန်လွတ်ပေးခဲ့ပေမဲ့အမျိုးသမီး၄ဦးအပါအဝင်ဒေသခံ၈ဦးကိုစစ်ကောင်စီကလွှတ်မပေးဘဲကြောက်ဖြူမြို့ကိုခေါ်ဆောင်သွားတယ်လို့စနဲမြို့ကံတူကပြောပါတယ်
။ခံမှုကိုဖမ်းတော့တဲ့နောက်ပိုင်းတော့စစ်ကောင်စီဖက်ကရောက်လာတာကိုတွေ့ရတော့ပြီးပြီးတော့ဒေသခံတွေကိုသူတို့နည်းနည်းဆစ်ဆင်းနေမြင်လာတယ်။ဖမ်းတာရှိတာတွေတော့ရှိတယ်လို့ကြားတယ်။လက်ရှိတော့ကျွန်တော်တို့၈ယောက်လောက်ပါတော့တယ်ကြောက်ဖြူကို၈ယောက်လောက်ခေါ်တော့တယ်လို့ပြောတယ်။အဲကျန်တဲ့သူတွေတော့ဆစ်ဆေးပြီးတော့တခါလေးပြန်လွှတ်တယ်လို့ကြားတယ်။ရှိရောက်ကတော့အဲ့မှာကံမြင်ရက်ကွက်ကအမျိုးသမီးတော့၄ယောက်ပါသွားတယ်လို့ပြောတယ်။နောက်၄ယောက်ကတော့ကျွန်တော်တို့နောက်ရက်ကွက်တွေကပေါ့။နောက်ကျွန်တော်တို့ဝန်ထမ်းတူပါသွားတယ်လို့ကြားတယ်။ဝန်ထမ်းတို့ကျွန်တော်တို့စိတ်ရေးပေါ့ရရကစိတ်ရေး။ကြားတယ်ဟုတ်တယ်ဟုတ်တယ်အမျိုးသမီးတင်မှာတော့အကြောင်းသူတွေပါသွားတာဟိုအဝိသင်တက်နေတဲ့အကြောင်းသူတွေတယောက်ပါသွားတယ်လို့သိရ
။အခုလိုအပြန်အလှန်ဖမ်းဆီးမှုတွေရှိနေတဲ့စနဲမြို့ပေါ်မှာဈေးဆိုင်တွေပိတ်ထားသလိုမြို့ပေါ်ရက်ွက်တွေမှာလည်းလမ်းသွားလမ်းလာတွေမရှိသလောက်နှဲပါနေတယ်လို့စနဲဒေသခံအမျိုးသမီးတဦးကပြောပါတယ
်။ဟုတ်အရှင်ကြီးကတော့အကုန်တိုက်ဆိတ်နေတယ်ကိုရဲ့။လောဟုတ်ကိုဗစ်တုန်းကလောဒေါင်းရှာထားလို့ဖြစ်တယ်။ဟောဒေသခံတွေကြတော့ဘယ်လိုပြောရမလဲတောတယ်တောင်းတယ်မတော်ရေးကြတော့ပေါ့နော်တချို့ကြတော့လေကိုဝင်ပါပဲကို။ဟောကျောင်းကတော့ပုံမှန်ဖွင့်တယ်ဒါပေမဲ့ဘယ်လိုပြောရမလဲကျောင်းသားမိဖတွေကစိုးရင်တော့ကျောင်းသားတွေကိုတိုက်မလွှတ်ကြအောင်
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကစပြီးတော့ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားအပြန်အလှန်ဖမ်းဆီးမှုတွေရှိခဲ့ပါတယ်။လက်ရှိအချိန်အထိစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်စစ်ကောင်စီနဲ့ဆက်ဆက်သူ30ကျော်ကိုရခိုင်လက်နက်ကိုင် AA အဖွဲ့ကဖမ်းဆီးထားပါတယ်။အပြန်အလှန်အားဖြင့်စစ်ကောင်စီဘက်ကလည်းရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးတန်တရားနဲ့ဖမ်းဆီးခံရသူရခိုင်ဒေသခံ40တဲ့မနည်းရှိပါတယ်။ဒါပေမဲ့လည်းရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီဘက်ကသူတို့ဖမ်းဆီးထားတဲ့လူစင်းအတိအကျကိုထုတ်ပြန်တာတော့မရှိသေးပါဘူး။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားစစ်ရေးတင်းမာနေတာကြောင့်ရခိုင်ဒေသခံတွေအနေနဲ့အရေးကြီးကိစ္စမဟုတ်ရင်ခရီးသွားလာတာတွေမလုပ်ဖို့ AA အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်တဲ့သတင်းအချက်အလက်တွေဓာတ်ပုံတွေကိုလည်းမိမိတို့ရဲ့မိုဘိုင်းဖုန်းတွေကနေဖြတ်ပြီးရှင်းလင်းထားဖို့လည်းပြီးခဲ့တဲ့ရက်ပိုင်းက AA အဖွဲ့ကနေထုတ်ပြန်သတိပေးခဲ့ပါတယ်ခင်ဗျာ။